ဆက်လက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါ။နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တပတ်အတွင်းအစီအစဉ်ကိုနားဆင်ရတော့မှာပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်လက်နက်ကိုင်အဖွဲ့ခန့်အင်းနဲ့မြန်မာအစိုးရစစ်တပ်တို့ကြားကချင်ပြည်နယ်ဖက်ကန်ဒေသအတွင်းမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်မြန်မာတပ်မတော်ကနေကချင်ပြည်နယ်အတွင်းကိုစစ်အင်အားအလုံးရင်ဖြစ်တင်းနေတယ်ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်မဲဆွယ်စည်းရုံးရေးခီးစဉ်အပေါ်အမြင်ဘလို့ရှိကြပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျွန်မကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်လက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာအစိုးရစစ်တပ်တို့အကြားကချင်ပြည်နယ်ဖက်ကန့်ဒေသအတွင်းအခုလ9ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်ဖက်ကန့်မြို့နယ်နဲ့ဆယ်မိုင်လောက်သာဝေးတဲ့အောင်လတ်နဲ့ဂျာရာယန်ကျေးရွာအနီးတစ်ဝိုက်မှာအစိုးရတပ်နဲ့ KIA တပ်ရင်း6တို့အကြားတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးတနက်တန်တွေလက်နက်ကြီးတန်တွေကြားနေရတယ်လို့လုံခင်းဒေသကဦးတန်ကွန်းကပြောပါတယ်တိုက်ပွဲဖြစ်ပွားနေတဲ့အောင်လတ်ကျေးရွာနဲ့ဂျာရာယန်ကျေးရွာအပြင်အနီးနားပတ်ဝန်းကျင်ကျေးရွာအသီးသီးကဒေသခံတွေဟာဖက်ကတ်မြို့နယ်လုံခင်းဒေသဘက်ကိုထွက်ပြေးတိမ်းရှောင်လာကြတယ်လို့ဦးတန်ကွန်းကဆက်ပြောပါတယ်။တစ်ဖက်မှာလည်းအော်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့အစိုးရတို့ဟာ NCA အပြစ်ခတ်ရက်စေးစာချုပ်လက်မှတ်ရေးထိုးဖို့လည်းရှိနေပါတယ်
။ကချင်ပြည်နယ်ဘက်မှာအစိုးရစစ်တပ်ဘက်ကနေကုန်းလန်းရေလန်းနဲ့စစ်အာတွေလုံရင်ဖြစ်သိမ်းနေတာကြောင့်စစ်ရေးသိမ်းမှမဲ့အခြေအနေကိုဒေသခံတွေအနေနဲ့စိုးရိမ်နေကြရပါတယ်။အစိုးရစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ကြားစစ်ရေးသိမ်းမှနေဆဲဖြစ်တဲ့မန်စီမြို့ပတ်ဝန်းကျင်မှာလည်းအစိုးရစစ်တပ်ဘက်ကနေလက်နက်ကြီးတွေပါဝင်စစ်မျိုးတွေကန်လေးစည်းနဲ့တဲပို့ထားတာတွေ့ရတယ်လို့လည်း KIA ဘက်ကပြောပါတယ်။တနင်္ဂနွေလို့ပြစ်ကတ်ရက်စရေးစာချုပ် NCA လက်မှတ်ရေးထိုးရေးမှာ KIA ကပါဝင်တိုင်းဒေသလက်နက်ကိုင်စစ်ဖွဲ့ကအစင်သိမ်းမဖြစ်သေးဘူးဆိုတဲ့ရလဒ်တွေထွက်ပေါ်လာတဲ့နောက်ပိုင်းမှာအခုလိုစစ်အင်အားဖြည့်သိမ်းလာခဲ့တယ်လို့ KIA ဘက်ကပြောပါတယ်။မြန်မာအစိုးရ UPWC အဖွဲ့ဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့လက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုထိုးစစ်ဆင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပေမဲ့လည်းကချင်လွတ်လပ်ရေးအဖွဲ့ KIU မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA DNL ခေါ်တောင်းပလောင်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်
တမရောကကွယ်ရေးဦးစီးချုပ်ဝကြုံမူချင်းမင်းအောင်လိုင်းရဲ့ကရင်ပြည်နယ်ခရီးစဉ်အတွင်းဖာပုံမြို့ကိုရောက်ရှိရာမှာလက်ရှိရရှိထားတဲ့ငင်းချမ်းရေးခိုင်မာမှုကိုအခြေခံပြီးကရင်တပြည်နယ်လုံးဖွံ့ဖြိုးဖို့အရေးတမရောအနေနဲ့လှုပ်ဆောင်သွားရမှာဖြစ်တယ်လို့မကြာခင်မှာ NCA လက်မှတ်ရေးထိုးတော့မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်တမရော်ကကွယ်ရေးဦးစီးချုပ်အနေနဲ့အော်တိုဘာလ6ရက်နေ့ကကရင်ပြည်နယ်ဖာပိုမြို့ကိုရောက်ရှိခဲ့ပြီးရာသီဥတုအခြေအနေကြောင့်ဖအံမြို့ခရီးစဉ်ကိုဖျက်သိမ်းခဲ့ရတယ်လို့ကရင်ပြည်နယ်ဦးစီးအရာရှိတက်မြတ်ဦးကပြောပါတယ်ကရင်ပြည်နယ်ဖအံမြို့မှာရှိတဲ့တက္ကသိုလ်နဲ့အခြေခံပညာကျောင်းများအတွက်ကကွယ်ရေးဦးစီးချုပ်ကနေကွန်ပျူတာတွေလူတန်းဖို့အစီအစဉ်အခမ်းအနားကိုလည်းပြန်လည်ရုပ်သိမ်းလိုက်ရပါတယ်
လမ်းမဲ့ယူကပွဲမှာမဲအောင်နိုင်ရေးအတွက်ရခိုင်မျိုးရပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဟာရခိုင်ပြည်နယ်တပတ်မဲဆွယ်စီယုံဟောပြောရေးခီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်။အောက်တိုဘာလ3ကနေလက်ကုံထိစစ်သွေးမြို့ဝင်းကပါကွင်းကနေစပြီးဘုံနှကျွန်းမြောက်ဦးမင်းပြကြောက်ပြူနဲ့ရံပြဲမြို့နယ်တွေကိုတွားရောက်စီယုံရေးဆင်းသွားမှာဖြစ်ပါတယ်။ရခိုင်မျိုးရပါတီ AMP ဟာရခိုင်ပြည်နယ်လွှတ်တော်ကိုအပြည့်အဝချုပ်ကန်နိုင်ရေးနဲ့ရခိုင်ကညမာကိုအပြည့်အဝဖန်တီးနိုင်ရေးအတွက်အောင်နိုင်ရေးကော်မတီကိုဖွဲ့စည်းလှုပ်ဆောင်နေပြီးရွေးကောက်ပွဲမှာအောင်နိုင်ချေများမယ်လို့စစ်သွေးမြို့ဟောပြောပွဲမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောဆိုသွားပါတယ်။တခြားပါတီခေါင်းဆောင်တွေဖြစ်တဲ့ဦးအေးတာအောင်ဦးဦးလှစောနဲ့ဦးခိုင်ပြည်စုတို့ကလည်းဒေသတွေခွဲပြီးစီယုံဟောပြောရေးတွေလှုပ်ဆောင်နေကြပါတယ်
။မွန်ပြည်နယ်ဘီးလင်းမြို့နယ်ဘော်နော်ကီကျေးရွာအုပ်စုမှာမဲစင်းကောက်ခံခြင်းမရှိသေးတဲ့အတွက်လာမယ့်အထွေထွေရွေးကောက်ပွဲမှာမဲပေးခွင့်မတိချသေးဘူးလို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲယုံတာဝန်ရှိသူတွေကပြောပါတယ်။ဘော်နော်ကီကျေးရွာအုပ်စုအတွင်းမှာကျေးရွာ9ရွာရှိပြီးကရင်အမျိုးသားအစည်းအရုံးခေညူထိန်းချုပ်နယ်မြေအတွင်းပါဝင်နေခြင်းကြောင့်မဲစန္ဒရှင်စည်ရင်းများပြုစုနိုင်ခြင်းမရှိသေးဘူးလို့မေးပေးခွင့်ရရှိဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အဆုံးဖြတ်ပေါ်မှာပဲမူတည်တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲယုံရွေးကောက်ပွဲအရာရှိဟင်းလင်းထက်ကဆိုပါတယ် အလားတူကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်အတွင်းကျေးရွာအုပ်စု40ကျော်၊ရွာပေါင်း200ကျော်မေးပေးခွင့်ဆုံးရှုံးနေပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာအခုလပထမအပတ်မှာကချင်ပြည်နယ်မြစ်ကြီးနားမြို့ဝိုင်းမော်မြို့အပါအဝင်ဗမော်မိုးညင်းမိုးမောက်စတဲ့ဒေသတွေမှာပါတီစည်းရုံးရေးအနေနဲ့ဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးဟောပြောပွဲတွေပြုလုပ်ခဲ့ပါတယ်ဒေါက်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အပေါ်ကချင်လူမှုအဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကဘလို့အမြင်ရှိနေပါတယ်ဆိုတာကိုအမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင
်ဒီစီမံကိန်းတွေကဒီလိုသဘောတူညီချက်တွေနဲ့လုပ်ထားတာဖြစ်တယ်ကျမတို့တွေကအတူပြည်သူနဲ့တကွအတူအဖြေရှားလို့
ဟုတ်ကဲ့ဒါကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကကချင်ပြည်နယ်ခီးစဉ်တွင်မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးပြောဆိုသွားတာပါဒေါ်အောင်ဆန်းစုကြည်ရဲ့စီယုံရီခီးစဉ်မှာဟောပြောမှုနဲ့ပတ်သက်လို့ကချင်ပြည်နယ်လူထုအခြေပြုအရက်ဖက်လူမှုဖွဲ့စည်းသူခုဖြစ်တဲ့ဒေါ်ကျန်တာနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အစီအစဉ်ညှိနှိုင်းရေးမှူးဒေါ်နန်းပူကခုလိုပြောပါတယ
်။ဆိုင်ရီနိုဗယ်ဆုရှင်တဦးဖြစ်တဲ့အန်ဒီစုကိုကချင်အရေးမှာဝင်ရောက်ပြောဆိုတာတော့ညှိနှိုင်းဖြစ်စဉ်မှာ peace process မှာပါဝင်ပြီးတော့ပြောဆိုတာတော့ကိုကျွန်တော်တို့ညွှန်လင့်ပါတယ်လို့
ဒေါ်အောင်ဆန်းစုကြည်ရဲ့ဥဆောင်မှုနဲ့မြန်မာနိုင်ငံပြုပြင်ပြောင်းလဲနိုင်ရေးကိုမျှော်လင့်ကြောင်းဒေါ်ကျန်တာနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းဖွဲ့ရဲ့အစီအစဉ်ညှိနှိုင်းရေးမှူးဒေါ်နန်းပူကခုလိုဆက်ပြောပါတယ
်။မြို့မီချန်ပီယံတယောက်အနေနဲ့မြင်တဲ့အတွက်ကြောင့်မလို့လွတ်တော်ထဲမှာဆက်လက်ပြီးတော့ဝင်ပြီးတော့တချိန်တည်းမှာပဲအစိုးရဖြစ်နေအနိုင်ရပို့ရန်အတွက်လည်းမျှော်လင့်ပါတယ်လို့အဲ့ဒီအခါမှာတကယ်ပဲမြန်မာနိုင်ငံကိုပြည်ပြင်ပြောင်းလဲရေးကိုထူပြီးတော့ဥဆောင်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်နေပေါ့နော်
။စီလုံးညညရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့ဥက္ကဋ္ဌဦးခတ်ထိန်နာအနေနဲ့ကတော့ပါတီကြီးတွေအနေနဲ့နိုင်ငံနှံ့ပြားမှာပါဝင်ရှင်ပြိုင်နေပေမဲ့တိုင်းဒါဒေသမှာတော့တိုင်းဒါပါတီတွေကိုဦးစားပေးသင့်တယ်လို့ပြောပါတယ်။
ဒီနေ့ကျွန်တော်တို့တိုင်းသားစီလုံးညီညွတ်ရေးနောက်ပြီးတော့ဒေသအလုံးဖွံ့ဖြိုးတိုးတက်ရေးဆိုတဲ့နေရာမှာအမှန်တကယ်သူ့ဒေသမှာနေထိုင်တဲ့တိုင်းသားတွေသူ့ဒေသနဲ့သူ့ရင်းတိုင်းသားတွေဖွံ့ဖြိုးအောင်တိုးတက်အောင်လုပ်မယ်ဆိုတဲ့ပါတီတွေကိုလည်းဒါကတော့ဦးစားပေးတဲ့နယ်စဉ်းစားပေးတဲ့နယ်လို့တော့အဲ့လိုတော့တုံ့ပြန်ပါလား
။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာမနန်သူကြာကလည်းဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးကချင်ပြည်နယ်အတွင်းကဒေသခံတိုင်းသားပါတီတွေနဲ့ဒဟဇာတဖြစ်စေခြင်းပြီးဒေသခံပါတီတွေကိုဥပိ္ပခါပြုပြီးပြည်သူတွေကိုစီယုံရေးလှုပ်ဆောင်သွားတာမျိုးမဖြစ်သင့်ပဲကချင်ပြည်နယ်ရေးကချင်လူထုအရေးကိုအတူတကွပူးပေါင်းဆောင်ရွက်သင့်တယ်လို့ပြောဆိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်တွင်မြစ်ဆုံစီမံကိန်းကိစ္စဒေသတွင်းမူရေးစေဝါပြဿနာဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်ပြည်တွင်းငင်းချမ်းရေးရေးကြီးကြောင်းကိစ္စရပ်တွေကိုရှင်းလင်းပြောဆိုစီယုံသွားခဲ့ပါတယ်။
ဆက်ပြီးတော့မြန်မာအစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တို့အကြားမကြခင်တနိုင်ငံလုံးအပြစ်ခတ်ရက်ဖို့ NCA သဘောတူစာချုပ်လက်မှတ်ရေးထိုးတော့မှာဖြစ်ပေမဲ့ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေတိုးပြီးတော့ဖြစ်ပွားလာနေပါတယ်။ NCA လက်မှတ်ထိုးဖို့ငင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့အပေါ်မြန်မာအစိုးရတပ်မတော်ကနေထိုးစစ်ဆင်နေမှုအခြေအနေတွေကိုတော့စိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
NCA လက်မှတ်ရေးထိုးဖို့အစဉ်တည်းမဖြစ်သေးကြောင်းအကြောင်းပြန်ထားတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ဌာနချုပ်တောင်ဘက်ခုနမိုင်ကျော်အကွာမှာရှိတဲ့ Non Kid Nabi Taskan ကိုအစိုးရတပ်မတော်ကနေအင်အားတုံးတိုက်ခိုက်ခဲ့တာပါ SSPB SSA ပြောခွင့်ရဒုတိယပုံမှုကြီးဆိုင်လာက NCA လက်မှတ်ရေးထိုးဖို့ညှင်းဆန်ထားလို့မြန်မာစစ်တပ်ကနေတိုက်ခိုက်လာတယ်ဆိုပြီးပြောပါတယ်လို့ပြန်ယ
ူထားတဲ့ Taskan ကိုလာဆက်တဲ့အနေထားဖြစ်နေတယ်လို့ကျွန်တော်သုံးသပ်ရတာကတော့ကျွန်တော်အဲ့ဒီ MCA လက်မှတ်ရေးထိုးပွဲပေါ့နော်အဲ့ဒီကမိကလာတယ်ကျွန်တော်တို့ပေါ်ထိုးစစ်နော်အဲ့ဒီစီမံရေးအဲ့ဒီအင်အားတွေဖြည့်လာတယ်နောက်ဆုံးကျွန်တော်တို့လက်မှတ်မထိုးဖြစ်တော့ချိန်ပါအဲ့လိုဝင်ရောက်ဖြစ်ခဲ့တဲ့ကျွန်တော်တို့အခုဆက်ရတယ်မှာ
ကာလာတန်ကြာတိုက်ပွဲညင်တက်နေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကိုအောက်တိုဘာလ6ရက်နေ့ကမြန်မာစစ်တပ်ကနေစတင်တိုက်ခိုက်လာခဲ့တာပါရှမ်းပြည်တပ်မတော် SSPP SSA NCA လက်မှတ်ရေးထိုးဖို့အစဉ်တင်ဖြစ်မနေပေမဲ့ပြည်နယ်အဆင့်ပြည်ထောင်စုအဆင့်အပြစ်ခတ်ရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အတွက်စတင်ပြစ်ခတ်တဲ့ပက်ဟာသဘောတူညီမှုကိုချိုးဖောက်တယ်လို့ငင်းချမ်းရေးလုပ်ငန်းပန့်ပိုးပေးနေတဲ့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ်
ဒီလို SSPP ရစတဲ့တဲ့ဆိုရင် SSPP ကပြစ်ခတ်ရက်စရင်ဒီစာချုပ်နော်ပြည်နယ်အဆင့်ဒီအောင်သူ့ကိုချိုးဖောက်တာလို့ယူပါရမှာပေါ့ဒီလိုအစိုးရဘက်ကထားတိုက်တယ်ဆိုလို့ရှိရင်အစိုးရဘက်ကနေကမှပြစ်ခတ်ရက်ဆေးရေးစာချုပ်ကိုချိုးဖောက်တယ်လို့ဆိုရမှာပေါ့
စစ်မှန်တဲ့ငြင်းချမ်းရင်ရဖို့အစိုးရတပ်မတော်ဘက်ကနေတဘောထားပြောင်းလဲမှရမယ်လို့ရှန်တိုင်းတမ်းမြတ်ဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဆိုင်လက်ကပြောပါတယ်
နိုင်ငံရေးကိုစီးရင်းနဲ့ထိရှင်းတယ်လို့ဖြစ်တဲ့အတွက်ကြောင့်မို့လို့မှန်ကန်တဲ့ထိရှင်းမှုမဟုတ်ဘူး။ငင်းကြင်းဆိုတာအပြင်အထက်မှလုပ်ယူလို့မရဘူး။တိုင်းသားပြည်သူလူအလုံးပြောင်းမှန်းနဲ့ငင်းကြင်းရရှိဖို့ဆိုလို့ရှိရင်တပ်မတော်ဘက်ကသူ့ရဲ့သဘောထားကိုပြောင်းပြီးတော့မှလက်ရှိတင်သုံးနေတဲ့လမ်းစဉ်တွေကိုပြန်လည်သုံးသပ်တဲ့လို့ပဲပြောကြလို့ပါတယ်။
စက်တင်ဘာလကုန်ပိုင်းမှာကျင်းပခဲ့တဲ့တိုင်းရင်းသားထိပ်တိစည်းဝေးကနေရှမ်းပြည်တပ်မတော် SSPP SSC အပါအဝင်လက်နက်ကင်ဖွဲ့ဆယ်ဖွဲ့ဟာတနင်္ဂနွေလုံးပြည်ခတ်ရက်စရေးစာချုပ် NCA ကိုအားလုံးပါဝင်မှလက်မှတ်ရေးထိုးမယ်လို့ဆုံးဖြတ်ထားပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကနေထိုးစစ်ဆင်တိုက်ခိုက်လာတာလည်းဖြစ်ပါတယ်
ခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာအစိုးရစစ်တပ်တို့အကြားကချင်ပြည်နယ်ဖက်ကန်တီတာအတွင်းမှာဒီလပထမအပတ်ကစပြီးတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့မြန်မာတပ်မတော်ဘက်ကလည်းစစ်အင်အားတွေအလုံးရင်းနဲ့ဖြစ်တင်းနေပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းရင်သတင်းလွှာအစီအစဉ်ပါရှင်